တောင်အာရှနိုင်ငံများဖွဲ့အစည်းအနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြာခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအတိမတ်ပြုဖို့ NUG ဝန်ကြီးနော်စုစင်နာလှလှဆိုကဒီကနေ့တိုက်တွန်းပြောဆိုပါတယ
် Please the ASEAN member of state not to recognize coup just please recognize and hear the cry of Myanmar people
မြန်မာအရေးဆွေးနွေးဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့ရပိုင်းလို့မှာပဲဒေသဝင်လူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့အာဆီယံနယ်လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့တို့ကပူးပေါင်းကျင်းပတဲ့တင်းစားရှင်နေပွဲမှာဝန်ကြီးနော်စုစန္နာလှလှဆိုကအခုလိုပြောသွားတာပါ။အရင်အစိုးရလက်ထက်မှာလူခွင့်ရေးဆိုင်ရာကိစ္စတွေကိုအထူးတလဲမဆောင်ရွက်နိုင်ခဲ့တယ်လို့တိုင်းရင်းသားဒေသတွေကလူတွေရဲ့အတန်းတွေကိုဥပိ္ပခါပြည့်ပြည့်ကကိုဝန်ခံလို့ရတဲ့အကြောင်းနဲ့အဲ့ဒီအတွက်စိတ်မကောင်းဖြစ်ရကြောင်းလည်းသူကပြောပါတယ်။အတိတ်ကအမှားတွေရှိခဲ့ပြီးမဲ့အနာဂတ်ဆန်မျက်နှာတည့်ဖွင့်လှစ်လိုပါတယ်လို့ဝန်ကြီးနော်စုစန္နာလှလှဆိုကပြောဆိုသွားခဲ့ပါတယ်ရှင်။